ရန်ကုန်မြို့ရှိအင်ဒိုနီးရှားနဲ့ထိုင်းတန်ယုံတွေရဲ့အပြင်ဘက်မှာဒါဇင်ပေါင်းများစွာသောဆန္ဒပြသူတွေဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာစုရောက်ရှိခဲ့ကြပါတယ်။အာဏာသိမ်းယူတာနဲ့ပတ်သက်ပြီးတော့အကြက်တဲတွေပေါ်ပေါက်နေတာကြောင့်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်လိုက်တဲ့နိုင်ငံရေးဝန်ကြီးကအင်ဒိုနီးရှားနိုင်ငံနဲ့စကားပြောဖို့အတွက်ထိုင်းနိုင်ငံကိုတွားရောက်နေတာလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းယူမှုကိုစန့်ကျင်သူတွေကလမ်းပေါ်ထွက်ဆန္ဒပြနေချိန်မှာစစ်စိုးရအသစ်ဖွဲ့ဝင်ဝန်ကြီးဦးဝနမောင်လွင်ရဲ့ပထမအဦးဆုံးနိုင်ငံခြားကိစ္စလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဦးဆောင်သူအဖြစ်နဲ့မြန်မာအချက်တွေကိုဖြည့်ရှင်းမှုအားထုတ်မှုတရက်ဖြစ်နိုင်ငံရေးဝန်ကြီးရက်တိုမာဆူဒီဟာဦးမနာမောင်လွင်ထိုင်းနိုင်ငံရေးဝန်ကြီးဒွန်ပရာမိုဝန်နီတို့နဲ့တွေ့ဆုံမှုအတွက်ဘန်ကောက်မြို့ကိုဗုဒ္ဓဟူးနေ့ကရောက်ရှိလာတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံရေးပြောခွင့်ရတန်နီဆာဂရန်ကတော့ဦးမနာမောင်လွင်နဲ့အင်ဒိုနိုင်ငံရေးဝန်ကြီးတို့ဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ကြတာကိုတယ်လီဖုန်းမက်ဆေ့ချ်ကနေအတည်ပြုထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အခုလိုတွေးဆမှုဟာအာဏာသိမ်းယူမှုပေါ်တရားဝင်အနှင်းအထားမျိုးဖြစ်မြန်မာတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြပြီးနိုဝင်ဘာလရွေးကောက်ပွဲရလဒ်ပေါ်မှာပဲထောက်ခံကြကြောင်းအခုလိုပြောဆိုပါရစေ။
ကျမတို့ထိုင်းနိုင်ငံကိုရောက်နေရတဲ့အကြောင်းလေးကကျမတို့နိုင်ငံကမတက်မတ်ထားတဲ့စစ်ကောင်စီကဖျက်ထားတဲ့ဝနောက်မောင်တွေကတကယ်တော့ဒီထိုင်းနိုင်ငံကိုတွားရောက်ပြီးအင်ဒိုနီးရှားဆန်ဘတ်တွေအင်ဒိုနီးရှားနိုင်ငံတကာရေးဝန်ကြီးတွေနဲ့တက်ဆိုင်မှုကရှိရပါတော့။ဒါမျိုးကိုထားရတဲ့ထိုင်းနိုင်ငံအနေနဲ့ဒါမျိုးကိုလည်းလက်ခံအားပေးမလုပ်တဲ့မအောင်သူ့အနေနဲ့လည်းစစ်တပ်ကိုအားပေးတာမလုပ်တဲ့တော့ပါဘူးဆိုတော့ကျမတို့ကထိုင်းနိုင်ငံကိုမြန်မာကျောင်းသားတွေနဲ့လာရောက်ပေါ်ထုတ်